ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်ကတန်းလွဲရွာမှာကျေးရွာကိုမနေ့ညတကောင်အချိန်လောက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်တာခံခဲ့ရပြီးဒေသခံတွေအများအပြားတေကြေထိခိုက်ခဲ့ရတယ်လို့ရခိုင်စီရဲ့လေးလာဆောင်ကြည့်သူတူကပြောပါတယ
်။မနေ့ညကပေါ့နော်။မနေ့ညကနေပြီးရင်ဒီတောင်ကုန်းမြို့နယ်တန်းလွဲစံပြကျေးရွာကြီးကိုညီ7နာရီကျော်7နာရီနေနေလောက်မှာအဲ့စစ်ကောင်စီဘက်ကဖိုက်တာနဲ့နေပြီးလာပြီးပုံကျေးတာ။ပုံကျေးတော့ရှက်ရှင်အဲ့ကြားတဲ့နေရာမှာပွေရှင်ပြီးကစင်ငါရောက်စင်ငါရောက်တို့တည်သွားတယ်နောက်ထပ်တစ်ဆယ်ဝန်းကျင်လောက်တော့တန်ရာရရှိသွားတယ်အဓိကအဲ့တစ်ဆယ်ဝန်းကျင်တန်ရာရရှိတဲ့အထက်ကတန်ရာပြတ်ဆန်တဲ့လူက6ယောက်ရှိတယ
်လက်ရှိဘုံချက်ခံရတဲ့တန်လွဲရွာမှာကြီးွာကိုပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့ကလည်းစစ်ကောင်စီလေကြောင်းကဘုံချက်ခဲ့တာကြောင့်ဒေသခံ9ဦးသေဆုံးပြီးတော့4ဦးတန်ရာရရှိခဲ့မှုပါတယ်ဒီအပိုင်းအတွင်းမှာပဲတောင်ကုန်းမြို့နယ်ကကင်းတောင်ကျေးရွာကိုစစ်ကောင်စီလေကြောင်းကနေပုံကျဲခဲ့တာကြောင့်အရက်သား၄ဦးသေဆုံးပြီးတော့ရှစ်ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်တောင်ကုန်းမြို့နယ်မှာစစ်ကောင်စီနဲ့အာရခတက်တော်အေအေကြားရင်းဆိုင်တိုက်ပွဲဖြစ်ပွားတာမရှိပေမဲ့အေအေတပ်ဖွဲ့ကဝန်းရံပိတ်ဆို့ထားပြီးစစ်ကောင်စီကလည်းအနီးအနားကျေးရွာတွေကိုလေကြောင်းကတိုက်ခိုက်နေတယ်လို့ဒေသခံစီစောင့်ကြည့်သူကပြောပါတယ်
တောင်ကုန်းကိုဘာလို့ခဏခဏဘုံလာကြဲလဲဆိုတော့အဲ့တောင်ကုန်းစကားဆိုင်ဟိုပေါ်နော်ဘူဟာတမဘောငါးကနေပြီးရင်သူတို့နေပြီးရင်အဲ့လက်အောက်ခံတရန်တွေပါဝင်တောင်ကုန်းတစ်မျိုးနေလုံးဝရှိတဲ့ဒီစကားစတက်စခန်းတွေကိုအေကနေပြီးရင်ထိုးဆိုင်ဆန်တိုက်ခိုက်ဖို့အတွက်အကုန်လုံးကိုဝိုင်းရပိုက်ဆိုထားအတွက်သူတို့ကနေပြီးရင်ဒီအေရအော်လုံးဝရနေသူတို့တက်စခန်းတွေကိုဝင်ပြီးထိုးစိတ်မဆန်နိုင်အောင်အတွက်ဘေးမှာရှိတဲ့ကျဲလဲရွာတွေကိုအေရှိတဲ့အထံနဲ့သူတို့ကနေပြီးကောက်ချက်ချပြီးဒီလိုပြည်သူလူထုတွေကိုအလန်းရအောင်အေတက်ဖွဲ့ဝင်တွေရှိနေပြအောင်ဆိုတော့ဒီချက်တွေနဲ့အများအားဖြင့်ဒီလေကြောင်းကနေပြီးပုံကျင်းနေတာဖြစ်တဲ့သူတို့က
ရခိုင်ပြည်နယ်မှာအေအေဖွဲ့နဲ့တိုက်ပွဲတွေအတွင်နယ်မြေအများပြားလက်လွတ်ဆုံးရှုံးထားတဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာနေတာပါမနေ့ကလည်းမောင်တော်မြို့နယ်တောင်ပိုင်းခေရမြန်ကျေးရွာကိုစစ်ကောင်စီလေကြောင်းကဘုံကျက်ခဲ့တာကြောင့်အရဲသား2ယောက်သေဆုံးပြီး3ယောက်ဒဏ်ရာရရှိခဲ့ပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်ကကွာမောင်တော်နဲ့အမ်းမြို့နယ်တွေကိုအာရခတပ်တော်အေအေဘက်ကထိုးစစ်ဆင်တိုက်ခတ်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်ကစစ်ကောင်စီရဲ့မဲတောင်ဗျူဟာကုန်းနဲ့အနီးအနားကတက်စကန်အားလုံးကိုမနေ့ကညနေပိုင်းကအာရခတပ်တော်အေအေဘက်ကသိမ်းပိုက်လိုက်ပြီးလက်နက်ခဲယမ်းအများအများသိမ်းဆည်းရမိခဲ့တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ။